ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုတ်ဖို့ကန်ကျေးရွာနယ်ပေါက်တောပြင်ကျေးရွာတဝိုင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော်တို့ဒီနေ့မနက်၄နာရီခန့်မှာမိနစ်20ခန့်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။နှစ်ဖက်တပ်တွေထိတ်တိုက်ရင်ဆိုင်တိုက်ပွဲဖြစ်လို့အုတ်ဖို့ကန်ကျေးရွာကဒေသခံ3ဦးခန့်တိုက်ဆုံးတယ်လို့သတင်းတွေကြားနေရပေမဲ့အတိမပြုတ်နိုင်သေးဘူးလို့ပေါက်တောပြင်ကျေးရွာကအမိမဖော်လို့တဲ့ဒေသခံတပ်ဦးက RFA ကိုပြောပါတယ်
။တည်တယ်3ယောက်တည်တယ်အဲ့လိုလို့ကြားတယ်ကျေလို့ခလာလည်းဝေးတယ်ဘူးရောအဲ့လိုခဏခဏဖြစ်တယ်ဦးလေးမြတ်တတ်မှာတော့ဒီနေနေဒီမှာတော့သွာလာတာလည်းရှိတယ်ဒီတက်ခါကတော့ချားရောဖယ်ကိုသွားနေရတယ်မိကလေးရောဟိုလူငွေလူလက်ပိုင်းတွေအရောအဲ့လိုရှောင်းသိနေရတယ်မဟုတ
်ပေါတော်ပြန်ဘက်မှာဆိုရင်မကြခဏတိုက်ပွဲတွေဖြစ်လို့ရွာသူရွာသားတွေဟာရွာနဲ့ငါးမိုင်ခန့်ဝေးပြီးတမတော်စစ်ကြောင်းတွေသွာလာမှုနဲတဲ့မြောက်ဦးမျိုးနယ်ထဲကပဲဖျားလာနဲ့ကလာချောင်းကျေးရွာတွေဘက်ကိုသွားရောက်နေထိုင်နေကြတာလီလာခန့်ရှိပြီလို့ပြောပါတယ်ဒီနေ့မနက်တိုက်ပွဲဖြစ်တယ်ဆိုတာဟုတ်မှန်ပေမဲ့လူသေဆုံးမှုတွေရှိနေတယ်ဆိုတဲ့သတင်းတော့မကြားရဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတိုင်းဦးစီးဗိုလ်မှူးကြီးဝင်းစောဦးက RFA ကိုပြောပါတယ်
အော်ဒီနေ့မနေ့ကျွန်တော်တို့ပေါက်တော်နားလေးမှာဖြစ်တာပေါက်တော်ဝင်းကျင်တဝိုက်မှာဖြစ်တာပါဒီစစ်တွေကာလမှာကြီးပါပဲစစ်တွေရောက်ကာလမှာကြီးပေါ်မှာပဲ
ဒီတက်ကန်လဲဆုံးတယ်ဒီလိုမျိုးကြားလို့ရှင
်အော်အဲ့ဒါမကြားဘူးခင်ဗျကျွန်တော်တော့မကြားမိဘူးခင်ဗျဒီနေ့ဖြစ်တဲ့ဖြစ်စဉ်မှာတော့အဲ့ဒီပေါက်တော်ဝင်းကျင်တဝိုက်မှာဖြစ်တာဘာမှဟိုဖြစ်တာမကြားဘူး
တမတော်နဲ့အေအေတို့ကြားရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဟာအရင်ကထက်ဆိုင်ရင်အခုလအတွင်းနှဲပါလာတယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။အေအေအပအဝင်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေနဲ့စိုးရတို့ကြားတွဲဆောင်ဆွေးနွေးမှုတွေရှိတာကြောင့်တိုက်ပွဲတွေရောလာတာလို့ပြောနိုင်မလားလို့မေးကြည့်တော့သူတို့ဟာစစ်စင်ရေးလုပ်တဲ့တပ်တွေဖြစ်တာကြောင့်အဲ့ဒီအပိုင်းကိုမသိကြောင်းဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ဒီနေ့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတဲ့အုတ်ဖုကန်ကျေးရွာမော်ရှိကန်ကျေးရွာအုတ်စုရဲ့အုတ်ချုပ်ရည်မှုကတိုက်ပွဲအခြေအနေကိုအခုလိုပြောပြပါတ
ယ်။ဟုတ်ပါတယ်။မနေ့ဆိုဆိုလေးနာရီကျော်နောက်ပါဖိတ်ပါတယ်။တစ်သိက်ခွဲဖိတ်ပါတယ်
။လူ3-4ယောက်လောက်ဆုံးတယ်လို့ကြားလို့ဆရာတို့ဘယ်လိုများသတင်းနဲ့ကြားလဲလို့
လူတွေကလည်းအော်အကုန်လုံးပြင်းနေကြတယ်။ရာမာကလည်းမရှိဘူး။ဘသူနဲ့ဆက်မှလေးရွာတွေမှာလူမရှိတော့ဘူး။အုပ်ပေါ်ကမှလည်းမရှိတော့ဘူး။ကျွန်တော်တို့အောက်စုနေရာနေရာတောက်စုရာတွေမှာလူမရှိတော့ဘူး။အဲဒီနေ့ကဘာမှမပြေးရသေးဘူးဖြစ်နေတယ်။မနေ့ဆိုရင်သိမထန်သေး
တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့ရခိုင်တပ်မတော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကို RFA ကဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလောက်ကနေဒီနေ့ထိအစိုးရတပ်မတော်နဲ့ရခိုင်တပ်မတော်တို့ရဲ့နှစ်ဖက်တိုက်ပွဲတွေကြောင့်တေဆုံးသူအရက်သား40နီးပါးအထိရှိနေပြီဖြစ်ပြီးထိခိုက်ဒဏ်ရာရသူဟာ80ကျော်အထိရှိလာနေပြီဖြစ်ပါတယ်ရှင်။ကျွန်မဝင်းမာထွန်းပါ